Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2019ခုနှစ်အောက်တိုဘာလ16ရက်တောက်ကြနေမနက်ခင်းဒီဝီအမေရိကန်တန်စီစဉ်တွေကို American ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါဒီမနက်ခင်းစီစဉ်တွေကိုတောင်းရင်တင်ဆက်ပေးသွားပါမယ်
။အင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုဒေါခင်မြူးသိန်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ဆီးရီးယားနောက်ပိုင်းတူရကီထိုးစစ်ကို120အပြည့်အဖို့တူရကီကသဘောတူလိုက်ပြီလို့အမေရိကန်ဒုသမနာမိုက်ပန့်စ်ကကြေညာပါတယ်။ EU နဲ့ပြည်ထောင်ဝင်ကြီးချုပ်ကြား Brexit အရေးသဘောတူညီချက်ရပြီဖြစ်ပေမဲ့အတိုက်အခံတွေကတော့ကန့်ကွက်မယ်လို့ပြောထားပါတယ်။ထိုင်းနိုင်ငံမှာလူမောင်ခိုကူးခံရသူတွေကိုနေနာခြေပေးဖို့တရားရုံးတွေကဆုံးဖြတ်ပေမဲ့မရတဲ့အမှုပေါင်းက69ရာခိုင်နှုန်းကျော်ရှိနေပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတဲ့သတင်းတွေကိုလည်းပြရအောင်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းလှော်ရီထဲမှာဆိုရင်လာမယ့်နှစ်ကမ္ဘာစီးပွားရေးတိုးတက်မှုနှိမ့်ကွေးကြဆင်းမယ်လို့ကမ္ဘာ့ဘဏ်နဲ့ကမ္ဘာငွေကြေးရန်ငွေအဖွဲ့ IMF တို့ကသတိပေးခဲ့တဲ့အကြောင်း
There's an urgency to what we're doing because of the challenges facing development. Part of it is global.
ကပ္ပဘန်ဥက္ကဋ္ဌဒေးဗစ်မဲလ်ပတ်ပြောသွားတာပါအပြည့်စုံကိုတော့သတင်းတွေပြီးမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူပင်လယ်ရင်မြစ်နယ်ပြင်မြင့်တက်လာပြီးတော့အရှတိုက်ထဲမှာအဓိကကျတဲ့မြဝကျွန်းပေါ်ဒေသကြီးတွေပျောက်ွယ်စားပြူလာနေတဲ့အကြောင်းနဲ့တခြားစိတ်ဝင်စားဖို့ရသတင်းလှော်တွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်။ဒီလိုစီစဉ်နေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးပါရှင
်။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာကလက်နက်ကန်တွေကိုတိုက်ခိုက်နေတာကနေနိုင်120အပြည့်ရဖို့တူရကီကကြာသာပတိနေမှာသဘောတူလိုက်ပြီးလို့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကအန်ကာရာမြို့တော်ကနေကြေညာပါတယ်။တူရကီသမ္မတရီဂျက်ထိုင်အာရိုဝန်နဲ့အချိန်တော်ကြာဆွေးနွေးပြီးတဲ့နောက်အခုလိုကြေညာတာပါ။ဒီလိုပြည့်ရလိုက်တာကြောင့်အတူကီတောင်ဘက်နယ်စပ်ဆီးရီးယားနိုင်ငံတွင်32ကီလိုမီတာကျယ်ဝန်းတဲ့ဂျာကန်စုံကနေ CARD-YPG လက်နက်ကင်တွေထွက်ခွာဖို့အချိန်ရသွားစေမယ်လို့ဒုသမရာပန့်စ်ကပြောပါတယ်။အပြေခတ်ရဆဲရာဟာတိုက်ပွဲတွေဖြစ်နေတဲ့ဒေသမှာငြိမ်းချမ်းရေးနဲ့လုံခြုံရေးရစီဖို့ရည်ရွယ်တာဖြစ်ပြီးတူရကီနဲ့အမေရိကန်တာဝန်ရှိသူတွေ9နာရီကြာဆွေးနွေးပြီးတဲ့နောက်ဖြစ်လာတာလို့လည်းပြောပါတယ်။ဒါပေမဲ့ဆီးရီးယား CARD တွေအတွက်မကြာခဏပြောဆိုလေးရှိသူ CARD လူမျိုးဝါရင့်ဆီးရီးယားနိုင်ငံရေးသမား Elder Silik ကဆီးရီးယားပိုင်နယ်တွင်30ကီလိုမီတာထိတူရကီကိုဝင်လာခွင့်ပြုတဲ့အဆိုပြုချက်မျိုးကိုပယ်ချတယ်ဆိုတာအရင်ကတည်းကပြောထားပြီးသားဖြစ်တယ်လို့ပြောတဲ့အကြောင်းဒေသတွင်းကသတင်းဌာနတွေကဖော်ပြကြပါတယ်။အပြည့်အထားချိန်တွင်တိုက်ခိုက်ခံရရင်ခတွေအနေနဲ့ကိုယ့်ဘာသာကုကံကာကွယ်သွားမယ်လို့လည်းသူကပြောပါတယ်။ဒီအကြောင်းသတင်းလွှာကိုသတင်းတွေပြီးထုတ်လွှင့်မှုရှိပါတယ်ခင်ဗျာ။
သမ္မတဒေါ်နယ်ထရမ့်ကတန်တမန်တွေကိုသူ့ရဲ့ကိုယ်ရေးရှင်နေရူဒီဂူလီယန်နီနဲ့လက်တွဲပြီးလှုပ်ဆောင်ဖို့အမိန့်ပေးခဲ့ကြောင်းသမ္မတအင်ဒီကချက်တပရင်းနေမှာအတည်ပြုပြောကြပါတယ်။ယူကရိန်းဘက်ကစုံစမ်းစစ်ဆေးမှုတွေလှုပ်ဆဲဖို့ဖြစ်ပြီးဒါဟာထရမ့်အတွက်နိုင်ငံရေးအထောက်အကူဖြစ်စေမှုနဲ့ဆက်ဆက်ပြီးယူကရိန်းအတွက်စစ်ရေးအကူအညီပေးဖို့ဖြစ်ပါတယ်။2016သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကသမ္မတလောင်းဟီလရီကလင်တန်အနိုင်ရရင်ယူကရိန်းကအဓိကခန္ဓာကနေပါဝင်နိုင်ပွဲရှိတာကိုသမ္မတထရမ့်ကစိုးရိမ်နေကြောင်းနဲ့ဒါကိုယူကရိန်းမှာအဓိကစုံစမ်းပေးဖို့ပန်ကြားခဲ့တာဖြစ်ကြောင်းသမ္မတအင်ယူဆိုင်ရာဝန်ထမ်းများရဲ့ယာယီအကြီးအကဲမစ်မယ်ဗန်နီကသတင်းတောက်တွေကိုပြောပါတယ်။အခုလို2016တုံးကဘာဖြစ်ခဲ့လဲဆိုတာကိုပြန်ကြည့်တာဟာအဲ့ဒီနိုင်ငံတွင်းအဂရီလိုက်စားမှုတွေနဲ့ပတ်သက်ပြီးစိုးရိမ်တာကြောင့်ဖြစ်ကြောင်းလည်းပြောပါတယ်။ဒါ့အပြင်သမရရဲ့ကိုယ်ရေးရှင်နေအပါဝင်ပတ်သက်တာဟာတရားဝင်မဟုတ်တရားမဝင်တာမဟုတ်ကြောင်းနဲ့ဒီကိစ္စတွေကြောင့်သမရကိုတရားဆွဲဆိုဖို့မလုပ်နိုင်ကြောင်းသမရဟာနိုင်ငံခြားရေးမူဝါဒကိုချမှာဖြစ်ပြီးသူ့မူဝါဒအတွက်ရွေးချယ်ခြင်းသူကိုရွေးချယ်တာဟာလည်းဘယ်ဥပဒေကိုမှချိုးဖောက်တာမဟုတ်ဘူးလို့ပြောပါတယ်။
ဥရောပသမဂ္ဂ EU ကနေပြည်ထောင်နိုင်ငံနှုတ်ထွက်ရေး Brexit နဲ့ပတ်သက်ပြီးအခုနောက်ဆုံးရလိုက်တဲ့သဘောတူညီချက်ကိုစနေနေ့ပြည်ထောင်ပါလီမန်အစည်းအဝေးမှာလွှတ်တော်အမတ်တွေထောက်ခံမဲ့ပေးကြမယ်လို့ EU ခေါင်းဆောင်တွေကမျှော်လင့်နေပါတယ်။ဒါပေမဲ့အတိုက်အခံနိုင်ငံရေးပါတီတွေကတော့ထောက်ခံမှာမဟုတ်ဘူးလို့ပြောနေကြပါပြီ။သဘောတူညီချက်ရရမရရ EU တွေကနေထွက်မယ်လို့ဝန်ကြီးချုပ် Boris Johnson ကအခိုင်အမာပြောထားတဲ့နောက်ဆုံးရမတိုင်ခင်သတင်းနှစ်ပတ်အလိုမှာဝန်ကြီးချုပ် Johnson နဲ့ EU ကြားကြာသပတေးနေ့အစောပိုင်းကသဘောတူညီချက်ရလိုက်ကြတာပါ။အခုနောက်ဆုံးရတဲ့သဘောတူညီချက်ဟာပြည်တိုင်အတွက်ပြည်တိုင်လူထုအတွက် EU အတွက်သိတ်ကောင်းတဲ့သဘောတူညီချက်ဖြစ်တယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကဆိုပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌယွန်ကလော့ဒ်ယန်ကာကဒီသဘောတူညီချက်ဟာမျှတပြီးဟိုဘက်ဒီဘက်ညီတယ်လို့ပြောပါတယ်။ဒါပေမဲ့ပြည်သူ့ရှာအတိုက်ခံပါတီတိုင်းနာမကဝန်ကြီးချုပ်ဂျွန်ဆန်ရဲ့မဟာမိတ်မြောက်ပိုင်းအိုင်ယာလန်ဒီမိုကရက်တစ်ယူနီယနစ်ပါတီကပါဒီသဘောတူညီချက်ကိုပယ်ချထားပြီးပါပြီ။
ရှင်းနေတဲ့ကျင်းပမဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံဆွေးနွေးပွဲကိုဖလော်ရီဒါပြည်နယ်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ပိုင်ဆိုင်တွေကတခုဖြစ်တဲ့ဒေါ်ရမာကျင်းပမှာဖြစ်ကြောင်းသမ္မတအင်ယူကချက်တပြေးနေမှာကြေညာပါတယ်။အခုလိုသမ္မတထရမ့်ပိုင်ဆိုင်မှာဆက်မှုထိပ်သီးအစည်းအဝေးလက်ခံကျင်းပဖို့ရွေးချယ်တာဟာသမ္မတရဲ့ကိုကြိုးစည်းဝါအတွက်လိုဝေဖန်မှုတွေရှိနေပေမဲ့အစည်းအဝေးကျင်းပမဲ့နေရာကိုကြေညာခဲ့တဲ့သမ္မတအင်ယူယာယီဝန်ထမ်းအကြီးကဲဖြစ်တဲ့ Mick Mulvaney ကခုခံပြောဆိုပါရတယ်။အခုလိုဒေါ်ရမာကျင်းပရဟာယူတာကနှစ်နေရာနဲ့ဟာဝိုင်းတနေရာအပအဝင်နောက်ဆုံးစကားတင်ဆင်းထဲကနေရာရင်းနဲ့ဆိုင်ရင်ဈေးအထူးတက်တာတယ်လို့ပြောပါရတယ်။ဒီလိုသမရဆိုင်ရင်တစ်ခုမှကျင်းပရတဲ့အတွက်ဘာကျိုးမျက်မှောက်မျှော်ကိုမှုမရှိတယ်လို့ပြဿနာမရှိဘူးလို့သူကပြောပါရတယ်။ဒါပေမဲ့ဒါဟာတိုက်ခိုက်ဒီမိုကရက်ပါတီဝင်တွေအတွက်တော့ပြဿနာပါ။လာမယ့်အမေရိကန်သမရရွေးကောက်ပွဲမှာဒီမိုကရက်ပါတီအတွက်ဝင်ရောက်ရွေးခံသူတွေကထိတ်ဆုံးကပြေးနေသူတယောက်ဖြစ်တဲ့အထက်လွှတ်တော်မှအဲလစ်ဘက်ဝါရင်ကတော့ဒါဟာအဂတိလိုက်စားမှုတစ်ခုဖြစ်ကြောင်းရှင်းနေတယ်လို့ပြောပါရတယ်။
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9013ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ week ကနေတောက်ကြမနေ့ဖက်သတင်းတွေကိုတိုက်ဆက်လိုက်ပြပြနေပါတယ်ထိုင်းနိုင်ငံမှာလူမောင်ခိုကူးခံရသူတွေကိုကျူးလွန်သူတွေကနင်နာကြေးပေးဖို့တရားဥပဒေကဆုံးဖြတ်ချက်ချထားတဲ့မကြသေးခင်နှစ်တွေကအမှုပေါင်း69ရာခိုင်နှုန်းကျော်မှာကျူးလွန်သူတွေဟာတရားဥပဒေဆုံးဖြတ်ချက်ကိုလွတ်လွရှုပြီးနင်နာကြေးမပေးကြသေးဘူးလို့ Thomson Reuters Foundation ကတိကျရခဲ့တဲ့အချက်လက်တွေမှာတွေ့ရတဲ့အကြောင်း Reuters သတင်းတပုတ်မှာရေးထားပါတယ်။2024ခုနှစ်ကလေးကဆိုရင်အမှုပေါင်း1330ကျော်အတွက်လူမောင်ခိုကူးသူတွေအနေနဲ့သူတို့လူကုန်ကူးခဲ့သူတွေကိုနင်နာကြေးငွေစုစုပေါင်း$4.3 သန်းထိုင်းဘတ်ငွေနဲ့စည်ရင်တန်းပတ်တန်းတည်း130ကျော်ပေးဖို့ထိုင်းတရားရုံးတွေကဆုံးဖြတ်ထားတယ်လို့ထိုင်းရှိနေချုပ်ယုံကနေရနိုင်ကြမြတ်နောက်ဆုံးကိန်းဂဏန်းတွေမှာတွေ့ရပါတယ်။ဒါပေမဲ့လည်းအမှု5ခုအတွက်စုစုပေါင်းနဲ့နာကြီးဘတ် 5.6 သန်းကိုပဲပေးခဲ့တာရှိပြီးဒီထဲမှာတရားရုံးမရောက်ဖယ်အပြင်မှာဖြည့်ရှင်းကြည့်ခဲ့တဲ့ဖြစ်ရပ်တွေမပါဘူးဆိုတာထိုင်းနိုင်ငံသတင်းအချက်အလက်လွတ်လပ်စွာရယူခွင့်ဆိုင်ရာဥပဒေအရလူမောင်ခိုကူးမှုတိုက်ဖျက်ရေးအစိုးရဌာနစီကနေရယူခဲ့တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ဒီနေ့အတွက်အခုချိန်ထိဆိုရင်လူမောင်ခိုကူးခံရသူအယောက်1000ကျော်တိစံချိန်တင်အရေးအတွက်နဲ့ကဲတင်ထားနိုင်ပေမဲ့လည်းနင်းနာခြင်းမပေးကြတာကြောင့်အဲ့ဒီလူတွေပြန်ပြီးလူမောင်ခိုကူးခံရမယ်အရေးလူကုန်ကူးမှုတိုက်ဖျက်ရေးလှုံ့ဆော်လှုံ့ဆော်နေသူတွေကစိုးရိမ်နေပါတယ်။ထိုင်းနိုင်ငံကိုလူကုန်ကူးခံရသူတွေထဲမှာမြန်မာနိုင်ငံသားအများပြားလဲပါဝင်ပြီးလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားဘယ်ရွှေ့ဘယ်မြောက်ကိုထိုင်းအနာဘယ်တွေကကဲတင်လိုက်တယ်ဆိုတဲ့သတင်းတွေမကြာခဏတွေ့ရလေရှိပါတယ်
။ American Kayuran South Timothy USCGC Strandon ဟာဖိလစ်ပိုင်နဲ့ဂျပန်ရေတပ်သင်္ဘောတွေနဲ့အတူစပရက်လီကျွန်းစုတွေရှိရာဖိလစ်ပိုင်နဲ့တရုတ်တို့ကြားနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်နားမှာပူးတွဲရေကြောင်းလေ့ကျင့်မှုကိုစတင်ခဲ့ပါတယ်။ USCGC Strandon ဟာ American ရေတပ်သင်္ဘော40နဲ့အတူပါလာဝမ်မှာရှိတဲ့ Puerto Princesa စိတ်ကမ်းကနေချက်တပြင်းနေမှာစတင်ထွက်ခွာတာပါ။ American Kayuran Sound ဟာဒေသတွင်းလုံခြုံရေးနဲ့တရားဝါပြောရေးအတွက်အဓိကကဏ္ဍကနေပါဝင်နေတယ်လို့ကက်တင်အန်ထိုနီမက်ကန်က VOE ကိုပြောပါတယ်။ American ရေတပ်နဲ့ Kayuran Sound တပ်တို့ကြားအပြန်အလှန်နားလည်မှုရှိပြီးရေကြောင်းဒေသတွင်းချင်းချောက်မှုတွေနဲ့ပတ်သက်ပြီးတိုင်ပင်လက်ရှိတယ်လို့ခိုင်မာတဲ့ဆက်ဆံရေးရှိကြောင်းနဲ့ဖိလစ်ပိုင်နဲ့ဂျပန်ရေတပ်တွေနဲ့ Kayuran Sound တပ်တွေကြားအလားတူလှုပ်ဆောင်မှုအားပေးကြောင်းလည်းပြောပါတယ်။ American Kayuran Sound တပ်တွေဟာ2018ခုနှစ်ကစပြီး Pacific အနောက်ပိုင်းမှာပုံမှန်အလှည့်ကျကင်းလည်နေတာဖြစ်ပြီးအခု USCGC Strandon ကို John Locke ကတာဝန်ပေးသွားတဲ့ USCGC Bath of နေရာမှာအစားထုတ်ခဲ့တာဖြစ်ပါတယ်
။အေးကန်းကုန်တင်ကားကြီးထဲမှာမက္ကဆီကိုနဲ့အီကွေဒိုနိုင်ငံသားတွေကိုဖွဲ့ပြီးတည်လာတာအမေရိကနိုင်ငံအရီဇိုနာပြည်နယ်မှာဒီသတင်းပတ်တွင်အမေရိကနယ်ခြားဆောင်တပ်ဖွဲ့ဝင်တွေဖမ်းမိလိုက်ပြီးတဲ့နောက်လူ၂ယောက်ကိုလူမောင်ခိုကူးမှုနဲ့ဖမ်းထားပါတယ်။တာဝန်ရှိသူတွေကနံရီတွေထုတ်မပြောတဲ့အမေရိကနိုင်ငံသားတွေဖြစ်ကြသူအသက်32နှစ်အရွယ်ရှင်မောင်းနဲ့အသက်30အရွယ်အတူလိုက်ပါလာသူကိုဖမ်းထားတာပါ။အမေရိကန်မက္ကဆီကိုနယ်စပ်ကနေအရီဇိုနာပြည်နယ်ထူဆန်မြို့ကိုသွားတဲ့ Interstate ပြည်နယ်ဖြတ်အဝေးပြေးလမ်းမကြီးအမှတ်19ဘော်ကလူမှုကြီးကြပ်ရေးစစ်ဆေးရေးဂိတ်မှာတနင်္လာနေ့ကအဲဒီကုန်ကားကိုရပ်တန့်စစ်ဆေးခဲ့တာပါအနက်ခံခွေးကနယ်ခြားဆောင်တပ်ဖွဲ့ဝင်တွေကိုအချက်ပြေးတာကြောင့်အပူဆန်းအခံကိရိယာနဲ့ကားကိုစစ်ဆေးပါတယ်အဲဒီနောက် 8 ဒီဂရီဆယ်စီယပ်အထိအေးခဲထားတဲ့ကုန်ကားထဲမှာပုံပစ္စည်းတွေကြားထဲလူ32ယောက်ကိုဖွက်ပြီးတည်လာတာတွေ့ခဲ့ရတာလို့အမေရိကန်အကောက်ခွန်နဲ့နေဆက်ကောက်ရေးဌာန CBB ရဲ့ဗိုလ်ဒူးနေထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အသက်16နှစ်ကနေ53နှစ်အရွယ်တည်တည်ရှိကြတဲ့အဲ့လူတွေဟာတရားဝင်ပြည်ဝင်ခွင့်မပါဘဲအမေရိကန်ပြည်ထောင်စုတွေကိုဝင်လာကြတဲ့အတွက်လူမှုဆိုင်ရာဥပဒေကိုချိုးဖောက်မှုနဲ့ဆက်ပြီးအရေးယူလုံဆောင်နေတယ်လို့ CBB ကပြောပါတယ်။
တင်ကြားရေးဖလှယ်မှုအစည်းအဝေးမှာပါဝင်လှုပ်ဆောင်နေတဲ့အမေရိကန်နှစ်ယောက်ကိုလွန်ခဲ့တဲ့သတင်းသုံးပတ်လောက်ကရှန်ဟိုင်းမြို့လမ်းမှာဖမ်းဆီးခဲ့တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။သူတို့ဟာတရားမဝင်နေဆက်ကြော်ဖြတ်ပြီးလူတွေကိုပို့ပေးနေတယ်လို့ဆက်ဆွဲထားတာပါ။ China Horizon တင်ကြားရေးဖလှယ်မှုအစည်းအဝေးမှာအလုပ်လုပ်နေတဲ့ Idaho ပြည်နယ် Brigham Young တက္ကသိုလ်ကျောင်းသူတစ်ဦးဖြစ်တဲ့အလစ်ဆာဘက်တဆင်ကိုရှန်ဟိုင်းမြို့ပြန်ထောင်မှာဖမ်းထားတာပါ။သူ့အလို့ရှင်ဂျေကော့ဟာလန်ကိုလည်းဖမ်းထားတာဖြစ်ပါတယ်။ Jethro နေကတော့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရခန်ရှန်းကပီတာဆင်နဲ့ဟာလန်တို့ကိုအာမခံနဲ့ပြန်လွှတ်ပေးခဲ့ပြီးတော့သူတို့ကိုအမေရိကန်ကောင်ဆစ်ဝင်ရုံးအရာရှိတွေနဲ့တွေ့ခွင့်ပေးခဲ့တယ်လို့ပြောပါတယ်။ပီတာဆင်ဟာ China Horizon Company ရဲ့ American College ကျောင်းသားတွေရင်းချင်းမှုဆိုင်ရာအတွေ့အကြုံရအောင်တရုတ်ကျောင်းတွေမှာအင်္ဂလိပ်စာသင်ကြားပေးတဲ့အစီအစဉ်ဆိုင်ရာ Director တယောက်ဖြစ်ပါတယ်။သူကကျောင်းသားတွေပြည်ဝင်ခွင့် Visa ရဖို့နဲ့ခီးတော်ဖို့အစီအစဉ်တွေကိုသူ့အလို့ရှင်ဟာလန်အတွက်အကူအညီလှုပ်ဆောင်ပေးရသူလည်းဖြစ်ပါတယ်။ American နဲ့တရုတ်တို့ကြားတင်မာမှုတွေရှိလာခဲ့တဲ့နောက်ပိုင်း January 3ရက်နေ့ကလေးကအမေရိကန်နိုင်ငံခြားရေးဌာနကအမေရိကန်ပြည်သူတွေကိုတရုတ်နိုင်ငံခီးတော်သတိပေးချက်တွေထုတ်ပြန်ထားတာလည်းဖြစ်ပါတယ
်။တောက်ချာနေမနေ့ပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။လာမယ့်နှစ်ကမ္ဘာစီးပွားရေးတိုးတက်မှုနှစ်ကွေးကျဆင်းမယ်လို့ကမ္ဘာဘဏ်ကရောကမ္ဘာငွေကြေးရန်ပုံငွေအဖွဲ့ IMF တို့ကပါသတိပေးခဲ့ပါတယ်။ဒါပေမဲ့အောက်တိုဘာလတွေကထုတ်ပြန်ခဲ့တဲ့ကမ္ဘာဘဏ်ရဲ့အရှေ့အာရှနဲ့ Pacific စီးပွားရေးနောက်ဆုံးအခြေအနေအစီရင်ခံစာမှာတော့2019-2020မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်း 6.6% နှုန်းရှိမယ်လို့ဆိုပါတယ်။အပြည့်စုံကိုကမ္ဘာဘဏ်နှစ်ပတ်လည်ညီလာခံမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်
။ Washington DC မြို့မှာအောက်တိုဘာလ18ရက်နေ့ကကမ္ဘာဘဏ်နှစ်ပတ်လည်ညီလာခံအဖွဲ့သတင်းစာရှင်းလင်းပွဲတစ်ခုကျင်းပခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာကမ္ဘာဘဏ်ဥက္ကဋ္ဌ David Marbus ကလာမယ့်နှစ်ကမ္ဘာစီးပွားရေးဟာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ
်။ Global growth is slowing, investment is sluggish, manufacturing activity is soft.
ကမ္ဘာစီးပွားရေးကြာဆင်းနေသလိုယင်းနှီးမြှုပ်နှံမှုတွေလည်းတုံ့ဆိုင်နေပါတယ်။ကွန်ထရုံးမှုကအင်အားချိနဲ့နေသလိုကုန်သွယ်မှုတွေလည်းကြာဆင်းနေပါတယ်။ကမ္ဘာဥရုယာသီပတ်ဝန်းကျင်ပြောင်းလဲမှုတွေနဲ့အတင်းဆောင်မခံတဲ့အခြေအနေတွေဟာဆင်းရဲတဲ့နိုင်ငံတွေကိုပိုပြီးအကာအကွယ်မဲ့စေပါတယ်။ဒါကြောင့်ဆင်းရဲနွမ်းပါမှုတိုက်ဖြစ်ရေးနဲ့ကြီးပွားတိုးတက်ဖို့အရေးပိုပြီးခက်ခဲလာစေပါတယ်။လူသန်း900လောက်ဆင်းရဲတွင်နေနေရပါတယ်။
တစ်ဖက်မှာလည်းတရင်ကောင်းတွေရှိသေးကြောင်းလည်းသူကပြောပါသေးတယ
်။ With the right mix of policies and structural reforms, countries can unleash growth that's broadly shared across all segments.
မူဝါဒကောင်းတွေနဲ့စီးပွားရေးအခြေခံပြည်ပြင်ပြောင်းလဲမှုတွေရှိမယ်ဆိုရင်နိုင်ငံအများစီးပွားရေးတိုးတက်မှုတကားပွင့်သွားမှာဖြစ်ပါတယ်။ဒီကိစ္စမျိုးတွေကတည်တည်ကြဲကြဲပုံစံချထားတဲ့ပြည်ပြင်ပြောင်းလဲရေးတွေနဲ့အကျိုးအမြတ်တွေရရှိနေတဲ့ဖွံ့ဖြိုးစားနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့အထူးပဲသက်ဆိုင်ပါတယ်
။ကမ္ဘာဘဏ်ဥက္ကဋ္ဌ Marbus ကနိုင်ငံကြီးတွေမှာစီးပွားရေးတုံ့ဆိုင်မှုရှိနေမှာကိုသတိပေးနေတော့မှာပဲပြုပြင်ပြောင်းလဲရေးမူဝါဒကောင်းတွေရှိရင်ဖွံ့ဖြိုးစားနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေအကြအခွင့်အလမ်းကောင်းတွေရှိတယ်လို့လည်းပြောသွားတာပါ။ဒါအပြင်သူဟာကုန်သွယ်ရေးအတားအဆီးကိစ္စတွေနဲ့ Basics ကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးခဲ့ပါသေးတယ်။နောက်ထပ်ကျင်းပတဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာတော့ကမ္ဘာငွေကြေးရန်ပုံငွေအဖွဲ့ IMF အကြီးအကဲဖြစ်တဲ့ Kristalina Georgieva ကကမ္ဘာစီးပွားရေးနှေးကွေးမယ်အကြောင်းအသေးစိတ်ထပ်ပြောပါရယ်။ဒါအပြင် American နဲ့တရုတ်တို့အကြားကုန်သွယ်ရေးတင်းမာနေမှုကိုထောက်ပြပြီးတော့ကုန်သွယ်ရေးအဆင်ပြေချောမွေ့ဖို့ကမ္ဘာနိုင်ငံကြီးတွေနီးလန်းရှာရမယ်လို့လည်းတိုက်တွန်းသွားပါရယ်
။ We as you know by now are forecasting slower global growth.This year and next
ဒီနေ့ရှင်းနှစ်မှာကမ္ဘာစီးပွားရေးတိုးတက်မှုနှေးကွေးမယ်လို့ကျမတို့ခန့်မှန်းထားရမှာ2019ခုနှစ်မှာ300ဂိုင်နှုန်းပဲရှိပါမယ်2020ပြည်မှာတော့ 3.4 ဂိုင်နှုန်းရှိမယ်ဒီနှစ်နှစ်လုံးအတွက်ဧပြီလတုန်းကခန့်မှန်းချက်ကို short ချပြင်ဆင်ခန့်မှန်းခဲ့ရပါတယ် GDP နဲ့ပြောမယ်ဆိုရင်ကမ္ဘာစီးပွားရေးရဲ့90ဂိုင်နှုန်းဟာတိုးတက်မှုရော့ကျနေပါတယ်ကမ္ဘာကုန်သွယ်ရေးစနစ်ပြုပြင်ပြောင်းလဲဖို့နိုင်ငံတွေကြားပိုးပြီးပူးပေါင်းဆောင်ရွက်ရပါမယ်
သူကအနာဂတ်မှာကြီးပွားချမ်းသာပြီးအေးချမ်းတဲ့ကမ္ဘာဖြစ်ထွန်းဖို့လိုအပ်တယ်လို့လည်းပြောပါရယ်။အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့စီးပွားရေးအခြေအနေကိုသတင်းတောက်တစ်ယောက်ကမေးရမှာတော့သူဖြေကြားသွားတာကစိတ်ဝင်စားစရာပါ။
ASEAN the countries of ASEAN have done better overall in comparison to the rest of the world.
တခြားကမ္ဘာဒေသတွေနဲ့နှိုင်းယှဉ်ရင်အာဆီယံနိုင်ငံတွေရဲ့စီးပွားရေးစွမ်းဆောင်ရည်ကပိုပြီးကောင်းနေ။အခုအကြက်တဲကနေသူတို့ကင်းလွတ်နေတယ်လို့ခံနိုင်ရည်ပိုရှိတာကိုလည်းတွေ့ရတယ်။
ကျမအာဆီယံခေါင်းဆောင်နေနဲ့တွေ့တဲ့အခါရှင်းနှစ်ကမ္ဘာစီးပွားရေးကြာဆင်းမှုကိုတုံ့ပြန်မှုသူတို့ဘာတွေလုပ်မလဲဆိုတာကိုမေးပါမယ်ပြီးတော့အာဆီယံဘွဲ့အတွင်းငွေကြေးပူးပေါင်းမှုခြေလှမ်းလှမ်းနေတာကိုတွေ့ရတာအားရစရာကောင်းပါတယ
်ခရစ်စတလိုင်းနာဂီယိုဂီဗာဟာညီလာခံအပြီးမှာအာဆီယံဒေသကိုသွားဖို့ရှိပြီးဒီခီးစဉ်ဟာသူ့အတွက်လေးလာရေးခီးစဉ်ကောင်းတစ်ခုဖြစ်လိမ့်မယ်လို့လည်းဆိုပါတယ်ဒီလာတဲ့ထုတ်ပြန်ခဲ့တဲ့ကမ္ဘာပံရဲ့အရှိအရှာနဲ့ပစိဖိတ်ဒေသဆိုင်ရာစီးပွားရေးအစီရင်ခံစာမှာတော့မြန်မာနိုင်ငံမှာစီးပွားရေးတိုးတက်မှုနှုန်းဟာ2019-2020ခုနှစ်မှာ 6.6 ရာခိုင်နှုန်းရှိမယ်လို့ဆိုပါရတယ်။ 2020-2021 ခုနှစ်မှာတော့ 6.8 ရာခိုင်နှုန်းရှိမယ်လို့လည်းဆိုထားပါရတယ်။မနာရေးနဲ့ခီးသွွားလုပ်ငန်းတွေမှာဆောင်ရွက်နေတဲ့ပြည်ပင်ပြောင်းလဲမှုတွေဟာယင်းမြို့နယ်မှုတွေကိုတိုးတက်စေမှာဖြစ်ကြောင်းဒါပေမဲ့ကမ္ဘာစီးပွားရေးမရေမရာဖြစ်နေတာရခိုင်ကအကြက်တဲနဲ့ပြည်တွင်းပဋိပက္ခတွေကတော့မြန်မာစီးပွားရေးတိုးတက်မှုကိုအနည်းငယ်ပြုနိုင်တဲ့အကြောင်းရင်းတွေဖြစ်နိုင်ကြောင်းလည်းစီရင်ခံစာကဆိုကြောင်းပါခင်ဗျာ
ကိုရမင်းထွန်းပါရှင်အခုဆက်ပြီးတော့အာရှတိုက်ထဲမြို့ဝကျွမဒေသကြီးတွေပျောက်ခွင်မဲ့ NDA နဲ့ရင်ဆိုင်နေရတဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးပါမယ်အာရှတိုက်ကလူနေထူထပ်တဲ့မြို့ကြီးတွေရဲ့ရေထုတ်ယူသုံးစွဲမှုမြင့်ညာမှာရေကာတာတည်ဆောက်မှုစတာတွေကြောင့်ပင်လယ်ရေမြင့်နှပြင်းမြင့်တက်လာပြီးတော့အာရှတိုက်ထဲကအဓိကကျတဲ့မြေဝကျွန်းပေါ်ဒေသကြီးတွေပျောက်ကွယ်စားပြုလာနေတာကြောင့်ဒါကိုထိမ့်သိမ်းကာကွယ်ကြဖို့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးပညာရှင်တွေကသတိပေးလိုက်ပါတယ်။ဇွန်ဘော်ပီတာဘန်ကောက်မြို့ကနေပြဖို့ထားတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပေးပါရှင်
။ကဘာကြီးပူနွေးလာမှုရေကာတာတိဆောက်မှုနဲ့အဓိကမြေကျောင်းတွေနဲ့မြေလက်တက်တွေမှာတောင်တူးဖော်မှုတွေကပင်လယ်ရေမြင့်နှပြင်ကိုမြင့်တက်လာစေတာကြောင့်ပါကစ္စတန်အိမ်တုမြစ်ကနေတရုတ်ရဲ့ပလဲမြစ်အထိအာရှတိုက်ရဲ့အဓိကမြို့ဝကျွန်းပေါ်ဒေသကြီးခုနှစ်ခုကိုအလျင်အမြန်နှိမ့်ပြလာစေသလိုအရွယ်အစားလည်းသေးငယ်သွားစေတယ်လို့သူရေသနာစာရန်တွေကထောက်ပြပါတယ်မြေအောင်ရေဆုပ်ယူသုံးဆွဲမှုနဲ့မြို့ဝကျွန်းပေါ်ရဲ့အလေးချိန်ကြောင့်ဖိအားပိုများလာပြီးအဲ့ဒီဒေသကမြို့တွေဟာတစ်နှစ်ကို2စင်တီမီတာနှုန်းနဲ့ကျွန်းကျလာတယ်လို့ကြွမ်းကျင်သူတွေကဆိုပါတယ်ကမ္ဘာပေါ်မှာမေဂါစီးတီးခေါ်လူနေထူထပ်တဲ့မြို့ကြီး33မြို့ရှိတဲ့အထက်14မြို့ကအဲ့ဒီမြဝကျွန်းပေါ်ဒေသကြီးခုနှစ်ခုမှာရှိနေတာပါအဲ့ဒီတည်းမှာပါတဲ့ဘန်ကောက်မြို့မှာပညာရှင်တွေဒီသတင်းပတ်တဲ့တွေ့ဆုံခဲ့ပါတယ်မြဝကျွန်းပေါ်ဒေသတွေပျောက်ကွယ်ခဲ့ရင်ကမ္ဘာမှာအမျိုးပေါင်းစုံလင်တဲ့ဂေဟစနစ်ကြီးပါပျောက်ကွယ်သွားမှာဖြစ်သလိုလူတွေလည်းအစုလိုက်အပြုံလိုက်ပြောင်းရွှေ့ရတာအရေးပါတဲ့လယ်မြေဧရိယာယော်နယ်လာမှာအာရှရဲ့အင်အားကြီးမားတဲ့စီးပွားရေးဗဟိုချက်ကိုပါရိုင်းလဲလာစေမှာဖြစ်တယ်လို့ပညာရှင်တွေကသတိပေးနေပါတယ်ဟောင်ကောင်ကျွန်းဘက်တီဦးတည်ပြီးတောင်တရုတ်ပင်လယ်ပြင်ထဲစီးဝင်သွားတဲ့ပလဲမြဝကျွန်းပေါ်ဒေသဟာကမ္ဘာအလွတ်ယုံဒေသလို့ခေါ်ရလောက်အောင်စစ်ယုံတွေနဲ့ပြည့်နှက်နေတာပါ BNM ကလည်း2050ခုနှစ်ရောက်လာရင်တိုင်းပြည်ရဲ့ဇပကြီးလို့ခေါ်တဲ့မဲခေါင်မြဝကျွန်းပေါ်ဒေသကလူတသန်းလောက်ထွက်သွားကြမယ်လို့ခန့်မှန်းပါတယ်ဂါဗီတာကရာကက်စ်မန်နီဟာကမ္ဘာလုံးဆိုင်ရာသဘာဝပတ်ဝန်းကျင်ကာကွယ်ရေးရန်ပုံငွေအဖွဲ့ WWF ကဖြစ်ပါတယ်
ရာသီဥတုပြောင်းလဲမှုမြစ်ကြောင်းပုံတံပြောင်းလဲမှုတန်းကိုခံနိုင်စွမ်းမရှိတဲ့ဒေသတွေရှိပေမဲ့အဲ့ဒီဒေသမှာနေထိုင်ကြသူတွေအတွက်တော့အရေးပါပြီးစားနပ်ရိက္ခာအများပြားထုတ်ပေးနေတာကြောင့်နိုင်ငံတချို့ကဒီအပေါ်မှာအားထားနေရတာပါကမ္ဘာပေါ်ကဂေဟစနစ်ပြောင်းလဲမှုကိုစိုးရိမ်နေဆိုရင်ဒီမြေဝကျွန်းပေါ်ဒေသတွေပျောက်ကွယ်သွားမဲ့ကိစ္စကိုအထူးအာရုံစိုက်သင့်ပါတယ
်တဘောဝမှာရှိနေတဲ့အတိုင်းထိန်းသိမ်းတာကရာသီဥတုပြောင်းလဲမှုကိုကာကွယ်နိုင်သလိုပင်လယ်လမှုပင်မျိုးစေ့တွေကိုကမ်းရိုးတန်းတလျှောက်လိုက်ဆိုင်တာတွေကရေလမ်းမှုတဲ့အဖြစ်ကနေကာကွယ်နိုင်တယ်လို့ပရာကက်စ်မန်နီကပြောပါတယ
်။ဒါကနေရအမြင့်ကြီးတွေစောက်ပြီးရေကိုတူလောင်ထားတာမျိုးတစ်ခုတည်းမဟုတ်ပါဘူး။ဒါကစိတ်ညေကိုရောလမှုပင်တွေကိုပါငကိုသဘာဝအတိုင်းဖြစ်နေအောင်ထိမ့်သိမ်းရာရောက်တဲ့အတွက်ကျမတို့ရှိစေခြင်းနဲ့မြဝကျွန်းပေါ်ဒေသဖြစ်ထွန်းတည်ရှိနေဖို့အထောက်အကူဖြစ်စေပါတယ်
။အိန္ဒိယက Observer Research Foundation အဖွဲ့ပညာရှင်အနုရက်ဒန်ဒါပြောတာကတော့
မြို့ကျွန်းပေါ်ဒေသကိုထင်းထင်းကောက်ွယ်တာဟာပင်လယ်ရေမြင့်နှက်ပြင်မြင့်တက်လာတာကိုထိန်းကြီးဖို့တခုတည်းအတွက်မဟုတ်ပဲလူတွေကိုအကျိုးပြုနေတဲ့မြေကျောင်းတွေကိုပါဆောင်ရွက်ပါရောက်ပါတယ်အိန္ဒိယကဂင်ဂာမြင့်နှက်မြင့်လက်တဲ့တွေဟာကမ္ဘာပေါ်ကအကြီးမားဆုံးမြို့ဝကျွန်းပေါ်စနစ်တခုပါအဲ့ဒီပေါ်မှာရေကာတာတွေဆယ်ရီတိဆောက်လိုက်ရင်မြေကျောင်းကအနယ်ပို့ချတဲ့စနစ်ကိုတားမြစ်တယ်လို့ဖြစ်ပြီးမြို့ဝကျွန်းပေါ်ဆိုတာလည်းဖြစ်မလာတော့ပါဘူ
းအိန္ဒိယနိုင်ငံကလကတာမှာဆိုရင်ရေလိုအပ်ချက်ကြောင့်မြေအောက်ရေလီတာပေါင်းတန်းရာခဏန်းထုတ်ယူသုံးစွဲနေတာကြောင့်မြဝကျွန်းပေါ်ဒေသမှာနှစ်ပေါင်း40အတွင်း2009ခုနှစ်အထိမြေဧရိယာဟက်တာ 16,000 ကျော်လောက်ကွဲပြောက်ခဲ့ရတယ်လို့သူကဆိုပါတယ်။ပုံမူကောင်းမွန်တဲ့ရာသီဥတုထိန်းသိမ်းရေးစနစ်ကြိုတင်သတိပေးစနစ်ထားရှိမှုနဲ့အဆင့်မြင့်နည်းပညာအရအပြေရှားပေးနိုင်မှုတွေကမ မြို့ဝကျွန်းပေါ်ဒေသတွေကိုဆက်ရှိစေခြင်းသူတွေအတွက်အထောက်အကူဖြစ်စေမယ်လို့ပညာရှင်တချို့ကအကြံပြုပါတယ်။ဒါတွေကိုလှုပ်ဆောင်နိုင်ဖို့အစိုးရတွေကပိုအားထုတ်ဖို့လိုတယ်လို့ထိုင်းနိုင်ငံ Rank 6တက္ကသိုလ်ရာသီဥတုနဲ့သဘာဝဘေးလေ့လာရေးဌာနက Seri Saptarati ကပြောပါတယ်
။အစိုးရတွေကရွေးကောက်ခံတက်တန်း၄နှစ်တာလောက်ကိုပဲစဉ်းစားကြတာပါ။တကယ်တော့ဒါကအနှစ်30အနှစ်80လောက်ကုစားရမယ့်ပြဿနာဖြစ်ပါတယ်။အနာဂတ်မျိုးဆက်တွေအတွက်ဒါကိုထက်စဉ်းစားပေးဖို့အစိုးရတွေကိုကျွန်တော်တို့ဘယ်လိုရှင်းပြရမလဲဗျာ
အစိုးရတွေကသာထပ်ပြီးပြက်ကွက်နေအောင်မယ်ဆိုရင်အာရှဒေသကမြို့ဝကျွန်းပေါ်ဒေသတွေနင်းမြုပ်ကုန်မဲ့အရေးနဲ့ပတ်သက်လို့နောက်အနှစ်30 40ဘန်ကောက်မှာဆွေးနွေးပွဲလုပ်ခဲ့ရင်ပွဲလာတက်မဲ့သူတွေလေးစီးပြီးစီးဝေးဝဲလာရလိမ့်မယ်လို့ဆယ်ရီကအရှင်းဖောက်ပြီးပြောပါတယ်ခင်ဗျာ
ကိုညံဝင်းရမရှင်အခုဆက်ပြီးတော့ကတ်တွေကိုတိုက်နေတဲ့တူရကီတွေနဲ့အပြည့်ရက်ဖို့အမေရိကန်နဲ့သဘောတူခဲ့တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ Syria အရှေ့မြောက်ဘက်မှာကတ်တွေကိုတိုက်ခိုက်နေတဲ့တူရကီတွေအပြည့်ရက်ဖို့အမေရိကန်နဲ့တူရကီတို့သဘောတူညီမှုရပြီလို့တူရကီကိုရောက်နေတဲ့အမေရိကန်ဒုသမ္မတ Mike Pence ကကြေညာလိုက်ပါတယ်။တူရကီသမ္မတ Recep Tayyip Erdogan နဲ့ကြာသပတေးနေ့မှာတွေ့ဆုံဆွေးနွေးမှုအပြီးမှာအခုလိုကြေညာနိုင်ခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါရှင်။
ဆီးရီးယားရှေ့မြောက်ပိုင်းကိုတူရကီရဲ့ကျူးကျော်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတူရကီကိုဖိအားပေးပြောဆိုဖို့အမေရိကန်ဒုသမ္မတ Mike Pence ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာဗုဒ္ဓဟူးနေ့ကတူရကီကိုတွားရောက်ခဲ့တာပါ။ကျန်တဲ့ပြည်နယ်မှာတူရကီသမ္မတ Recep Tayyip Erdogan နဲ့အန်ကာရာမှာတွေ့ဆုံခဲ့တာဖြစ်ပြီးအခုလိုကြေညာလိုက်တာဖြစ်ပါတယ်
။ Today the United States and Turkey have agreed to a ceasefire in Syria.
ဆီးရီးယားမှာပြစ်ခတ်ရဆဲဖို့အမေရိကန်ပြည်ထောင်စုနဲ့တူရကီတို့ဒီကနေ့သဘောတူချက်ကြားလိုက်ပါပြီ။စီချရတဲ့ဇုံကနေ YPG လို့ခေါ်တဲ့ Cards တက်တွေစုခေါ်သွားဖို့နိုင်တရား20အချိန်ပေးတဲ့အနေနဲ့တူရကီဘက်ကငြိမ်းချမ်းရေးຫນွေဦး Peace Spring စစ်ဆင်မှုအားလုံးကိုရပ်ထားရမှာပါသူတို့အားလုံးစုခေါ်မှုပြီးစီချိန်အထိငြိမ်းချမ်းရေးຫນွေဦးစစ်ဆင်မှုကိုလုံးဝရပ်ထားဖို့ဖြစ်ပါတယ
် IS စစ်တွေးကြအနေနဲ့ရမှာထဲထဲဝင်ဝင်ကူညီခဲ့တဲ့ American ရဲ့မဟာမိတ် Cards တွေကိုတူရကီကတိုက်ခိုက်နေတာနဲ့ Russia စီကဒုံးခွင်းတုံးစနစ်ဝင်ယူခဲ့တာနဲ့ပတ်သက်ပြီး NATO အဖွဲ့ဝင်တူရကီပေါ်မှာကျေပြန့်တဲ့အရေးယူတန်းခတ်မှုတွေချမှတ်ဖို့စီစဉ်နေတယ်လို့ American ထက်လွတ်တော်ကကြေညာလိုက်ပြီးနောက်တနေမှာပဲ American ကိုယ်စားလှယ်အဖွဲ့တူရကီကိုတွားရောက်ခဲ့တာဖြစ်ပါတယ်။ Syria အရှိမြောက်ပိုင်းနယ်စပ်ဒေသမှာတူရကီကအခုလို cuts တွေကိုတိုက်ခိုက်လာတာဟာသမ္မတ Donald Trump က American တပ်တွေအဲ့ဒီဒေသကနေရုတ်သိမ်းမယ်လို့ကြေညာခဲ့ပြီးမှဖြစ်ပွားလာတာကြောင့်တူရကီရဲ့ဒီစစ်ဆင်ရေးအတွက်သမ္မတ Trump မှာတာဝန်ရှိတယ်လို့ဆွဆွဲနေကြပေမဲ့သမ္မတကတော့ညှင်းဆိုပါတယ်။
There was never given a green light. They've been wanting to do that for years and
တို့ဒီလိုဝင်တိုက်ဖို့ကျွန်တော်ဘယ်တော့မှမီးစိမ်းမပြခဲ့ပါဘူး။တကယ်တော့သူတို့ကဒီလိုလှုပ်ချင်နေတာနှစ်အတော်ကြာနေပါပြီ။ရှင်းရှင်းပြောရရင်သူတို့တိုက်နေတာကနှစ်နဲ့ကိုချီနေပါပြီ
။ YPG လို့ခေါ်တဲ့ Syria က Cuts ပြည်သူစစ်တွေကိုတိုက်ခိုက်ဖို့အတွက် Turkey တွေကငင်းချမ်းရေးຫນွေဦးစစ်ဆင်မှုကိုစတင်ခဲ့တာပါ။ YPG တွေဟာ Turkey နိုင်ငံထဲဆယ်စုနှစ်နဲ့ချီပြီးတော်လှန်နေတဲ့ Cuts တွေနဲ့ဆက်နွယ်နေတယ်လို့ Turkey အစိုးရကသတ်မှတ်ထားပေမဲ့American truck ကတော့သူတို့ဟာ IS ချိန်မုံရေးမှာအဓိကအရေးပါနေတာဖြစ်ပါတယ်။ဗုဒ္ဓဘူးနေတဲ့သတင်းစာရှင်းလင်းပွဲမှာတော့အခုလိုတူရကီရဲ့တိုက်ခိုက်မှုအတွက်စိုးရိမ်ကြောင်းသမ္မတ Trump ကပြောဆိုခဲ့တယ်လို့အရသာဒုက္ခတွေရင်းများလာတယ်လို့ဒေတာရင်း IS စစ်သွေးကြော်တွေပြန်ပြီးခေါင်းထောင်လာနိုင်တယ်လို့သတိပေးခဲ့ပါတယ်။ American ထက်လွတ်တော်မတ်တွေကလည်း Syria က American တပ်တွေရုတ်သိမ်းဖို့သမ္မတရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ကြောင်းတူရကီရဲ့စစ်ဆင်ရေးတွေကိုချက်ချင်းရပ်ဖို့ပြင်Catch တွေကို American ကအကူအညီတွေဆက်ပြီးပေးဖို့အတွက်ဆုံးဖြတ်ချက်ကိုအတည်ပြုပေးခဲ့ပါတယ်။ဒါအပြင် IS စစ်သွေးကြော်တွေပြန်ပြီးခေါင်းထောင်မလာအောင်တိကျပြတ်သားတဲ့အစီအစဉ်တွေချပြဖို့ပါသမ္မတအင်ဂျူကိုတိုက်တွန်းခဲ့တာပါ။ဒီအဆိုကိုသမ္မတ Trump ရဲ့ Republican Party ဝင်အများအပြားကပါထောက်ခံခဲ့ကြတာဖြစ်ပြီးသမ္မတကိုအမြဲတမ်းထောက်ခံနေရှိတဲ့ Republican အထက်လွှတ်တော်မှ Lindsey Graham ကတော့Syria နဲ့ပတ်သက်ပြီးသမ္မတရဲ့လှုပ်ရက်ကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ
် Russia and Iran are not our friends
Russia နဲ့ Iran တို့ဟာကျွန်တော်တို့ရဲ့မိတ်ဆွေတွေမဟုတ်ပါဘူးသူတို့က America ရဲ့အကျိုးစီးပွားကိုလည်းအကာအကွယ်မပေးပါဘူး Gas တွေကမှကျွန်တော်တို့ရဲ့မိတ်ဆွေတွေပါအခုသူတို့ဟာအပြစ်ပဲခံနေရပါတယ
်လွှတ်တော်မှ Graham ကသမ္မတရဲ့ပြောဆိုချက်တွေဟာ Syria မှာပဋိပက္ခတွေအဆုံးတိုက်ရဲ့လှုပ်ဆောင်နေတဲ့ဒုသမ္မတ Pence နဲ့ဝန်ကြီး Pompeo တို့ရဲ့ကြိုးစားမှုကိုစင်ခေါ်တယ်လို့ဖြစ်နေတယ်လို့လည်းဝေဖန်ပါတယ်။တူရကီသမ္မတအာဒိုဝန်ဟာအမေရိကန်သမ္မတအင်ဂျူကို November 13ရက်နေ့မှာလာရောက်ဖို့လဲစီစဉ်ထားတာပါ။သမ္မတထရမ့်ဟာတူရကီပေါ်မှာအရေးယူမှုတွေချထားတာဖြစ်ပြီးတူရကီရဲ့တမ်မီတင်သွင်းမှုပေါ်မှာအခွန်တိုးမြင့်လိုက်တယ်လို့တူရကီနဲ့ဒေါ်လာဘီလီယံ100ဘူးကုန်သွယ်မှုသဘောတူညီဖို့အတွက်ညှိနှိုင်းမှုကိုလည်းပ ဖြတ်သိမ်းထားတယ်လို့ဆိုပါတယ်
။ဒေါက်ခင်မျိုးသက်ပါရှင်အခုဆက်ပြီးတော့နိုင်ဂျီးရီးယားနဲ့ဆင်းရဲမွေးတင်မှုတိုက်ဖျက်ရေးအကြောင်းကိုနားဆင်ကြည့်ရအောင်ပါ။နိုင်ဂျီးရီးယားနိုင်ငံမှာစုစုပေါင်းလူဦးရေတဝက်နီးပါးခမန်းကြီးလူပေါင်း 93.8 တန်းဟာတိတ်ကိုဆင်းရဲတဲ့အခြေအနေအောက်မှာနေထိုင်နေရပါတယ်။ဒီနှစ်အရေအတွက်က2018ခုနှစ်ကထက်6.8တန်းပိုပြီးတော့များလာတာပါ။အခြေအနေတိုးတက်အောင်နိုင်ဂျီးရီးယားအာဏာပိုင်တွေကကြိုးစားပြီးမြင်လေအစိုးရအစီအစဉ်တွေဟာရည်ရှိခိုင်မာမှုမရှိသလိုပြဿနာကိုဖြေရှင်းနိုင်စွမ်းလည်းမရှိဘူးလို့ကြွမ်းကျင်သူတွေကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံအဘူဂျာမြို့တော်ကနေတီမတီအိုဘေစုပေးပို့ထားတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
။ဦးဇမကန်ဒူကိုဟာလွန်ခဲ့တဲ့6နှစ်ကအဘူဂျာမြို့တော်မှာခင်မွန်းဖြစ်သူနဲ့ကွာရှင်းပြီးတဲ့နောက်သားသမီး9ယောက်ကိုပြုစုပျိုးထောင်ဖို့နေ့စဉ်ရုန်းကန်နေရပါတယ်။ပလတ်စတစ်ဘူးတွေကိုရောင်းပြီးနေ့စဉ်စားဝတ်နေရဖြည့်ရှင်းနေရတာပါ။ဒါပေမဲ့လည်းသူ့ဝင်ငွေတစ်လဒေါ်လာ30လောက်ကသူ့မိသားစုတွေမလောက်တယ်လို့အလုတ်ဆက်လုပ်ဖို့တော့မလွယ်လောက်ဘူးလို့အန်ဒူကိုကပြောပါတယ
်။ Since 2013မလာဒီမစရကူဆိုဟာဖရမ်မာကာ
ကျမယောက်ျားကကျမကိုကလေးတွေနဲ့ထားသွားကြတဲ့ကပလတ်စတစ်ဘူးတွေရောင်းပြီးကလေးတွေကိုကျွေးမွေးစောက်ရှောက်လာတာပါတခြားအလုပ်မရှိဘူးလေအရင်ကဆိုကလေးတွေကြောင်းစိတ်ပါပေးရတော့ကျမအတွက်မလွယ်လှပါဘူ
းနိုင်ဂျီးရီးယားနိုင်ငံသား93.8တန်းလောက်ဟာတိတ်ကိုဆင်းရဲကြတယ်လို့ဆင်းရဲမွေးတင်မှုတိုက်ဖျက်ရေးကမ္ဘာလုံးဆိုင်ရာတူးတက်မှုကိုစောင့်ကြည့်ပြီးအချက်လက်ကောက်ယူတဲ့ကမ္ဘာဆင်းရဲမွေးတင်မှုနာရီဆိုတဲ့အဖွဲ့ကပြောပါတယ်ဒီကနေ့ဇွန်လမှာတော့နိုင်ဂျီးရီးယားဟာအိန္ဒိယထက်ကျော်လွန်ပြီးဆင်းရဲသားအချို့အစားအများဆုံးရှိလာတဲ့အတွက်ကမ္ဘာဆင်းရဲမွေးတင်မှုမြို့တော်အဖြစ်အဲ့ဒီအဖွဲ့ကသတ်မှတ်ခဲ့ပါတယ်။စီးပွားရေးတိုးတက်မှုနဲ့လူဦးရေတိုးပွားမှုကြောင့်မျှတမှုမရှိတာဟာနိုင်ဂျီးရီးယားမှာဆင်းရဲသားပိုများလာစေတဲ့အဓိကအချက်ဖြစ်တယ်လို့နွန်ဆိုအိုဘီကီလီလိုစီးပွားရေးဆိုင်ရာကြွမ်းကျင်သူတွေကပြောပါတယ်
။ On a fundamental level, the economy is not growing fast enough.Economic growth is still below 2%.
စီးပွားရေးပုံမျိုးမှုနှုန်းက200ရာခိုင်နှုန်းအောက်မှာဆက်ရှိနေပြီးလူဦးရေတိုးပွားမှုက 2.8 ရာခိုင်နှုန်းလောက်ရှိနေတဲ့အတွက်လုံလောက်တဲ့နှုန်းနဲ့စီးပွားရေးတိုးတက်မှုမရှိတာအခြေခံအချက်ပါပဲ။ဒီတော့တာမန်နိုင်ဂျီးရီးယားနိုင်ငံသားတွေဟာပိုပြီးဆင်းရဲတဲ့ဆင်းရဲလာကြပါတယ်။ဒါပေမဲ့ဒီတက်ပိုပြီးလေ့လာကြည့်မယ်ဆိုရင်စီးပွားရေးကတိုးတက်နေတာတော့မှအလုံးအကျိုးဖြစ်တဲ့တိုးတက်မှုမျိုးမဟုတ်ပါဘူး။တိုင်းပြည်ရဲ့လူဦးရေတကယ်နည်းနည်းလေးကပဲအကျိုးခံစားနေကြရပြီးတနေ့နိုင်ငံသားအများစုကတော့တိုးတက်မှုအကျိုးကိုမခံစားကြရပါဘူး
။ဒီချိန်လေးကိုဖြည့်ရှင်ဖို့လူမှုပုလုံရေးအစီအစဉ်မျိုးမျိုးကိုအကောင့်ထည့်ဖော်ပြီးတော့နိုင်ဂျီးရီးယားတာဝန်ရှိသူတွေစူးစမ်းနေကြပါတယ်။သမရမိုဟမ်မာဒူဘူဟာရီကလူသန်းပေါင်းများစွာကိုဆင်းရဲတွေကနေဆွတ်ထုတ်ရေးသူ့ရဲ့ခိုင်မာတဲ့တန်ဋိဌာန်ကိုဒီလအတွင်းမှာပဲထပ်ပြောခဲ့ပါသေးတယ
်။ Our ongoing social integration program continues to target these vulnerable groups.
စပီးအကောင့်ထဲပေါ်နေတဲ့ကျောင်းတွေမှာအစအစာကျွေးတဲ့အစီအစဉ်စီးပွားရေးပူပြီးခိုင်မာအကောင့်တွန်းအားပေးတဲ့အစအစီအစဉ်ကုန်သွယ်ရေးနဲ့လက်မှုပညာရှင်တွေအတွက် Empower အလုပ်ကိုင်ဖန်တီးရေးအစီအစဉ်ရဲ့ချင်းငွေတွေအစင်းအဆုံမိသားစုတွေအတွက်ကန့်သက်ချက်နဲ့ငွေကြေးထောက်ပံ့တဲ့အစီအစဉ်တွေလိုကျွန်တော်ဆက်လုပ်နေတဲ့လူမှုဖူလုံရေးအစီအစဉ်တွေကနေတဆင့်ဒီအကူအညီလိုအပ်နေတဲ့လူတွေကိုဥတီချက်ထားပြီးတော့ဆက်လုပ်သွားမှာပါ
ဒါပေမဲ့အစိုးရရဲ့အစီအစဉ်တွေအထူးသဖြင့်ဆင်းရဲသားမိသားစုတွေအတွက်ငွေကြေးထောက်ပံ့တဲ့အစီအစဉ်ဟာလုံလောက်မှုမရှိဘူးလို့ကြွမ်းကျင်သူ OB Kili ကပြောပါတယ
်။ And if you're in an environment where economic growth is strong, then you can make the case for that. But if an environment where
စီးပွားရေးတိုးတက်မှုခိုင်မာတဲ့ဝန်းကျင်မျိုးမှာတော့ဒီလိုလောက်တာကအလုပ်ဖြစ်နိုင်ပါတယ်။ဒါပေမဲ့စီးပွားရေးတိုးတက်မှုမရှိတဲ့ဝန်းကျင်မျိုးမှာဆိုရင်တော့အထောက်ပံ့ပေးတဲ့မူဝါဒတွေကဘယ်လိုရည်ရှိခိုင်မာစေမဲ့နည်းနဲ့ဆင်းရဲမွေးတိမ်မှုကိုရှော့ချနိုင်မလဲဆိုတာရှင်းရှင်းလင်းလင်းမရှိပါဘူး
။တမရဘူဟာရီရဲ့မြန်မာတဲ့ဤမန်းချက်ကြီးကတော့နိုင်ဂျီးရီးယားနိုင်ငံသားတန်းတရာကိုနောက်လာမယ့်10နှစ်အတွင်းဆင်းရဲတွေကဆွဲထုတ်ရေးပါ။ဒါပေမဲ့လည်းတိုင်းပြည်မှာဆင်းရဲမှုအဆင့်ကနေလွတ်မြောက်နှုန်းတိုးတက်အောင်လုပ်ဖို့ဆိုရင်ပုံမှန်စီးပွားရေးတိုးတက်နေရမှာဖြစ်တယ်လို့လူဦးရေတိုးပွားနှုန်းကိုထိန်းချုပ်ရမယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါရှင်။ဒုတိယပိုင်းနိုင်ငံရေးမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နှားဆင်ကြပါအောင်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19, 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေမနက်ခင်ထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ24 40 50တို့အပြင်လိုင်းလက်မီတာ190 kHz 1905ကနေတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့အတူကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုထုတ်လွှင့်တဲ့အခါမှာတော့ NCA လက်မှတ်မရေးထိုးရသေးတဲ့လက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတပ်မတော်တို့ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီ
းလက်နက်နဲ့ဖြေရှင်းနိုင်တာမရှိဘူး။နော်တွေ့ဆုံဆွေးနွေးပြီးတော့မှပဲဖြေရှင်းနိုင်တယ်ဆိုတဲ့အတွေးအခေါ်အသစ်
ပြည်ထောင်စု Institute Director ဦးခွန်ဆိုင်ပြောသွားတာပါအပြည့်စုံကိုတော့နောက်ပိုင်းမှနားဆင်ရပါမယ်အခုအရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်ရုရှားနိုင်ငံကြောင်းအားလုံးမှပြီးခဲ့တဲ့စာသင်နှစ်ကစပြီးတော့ရုရှားဘာသာကိုအဓိကရုံသုံးဘာသာစကားအဖြစ်သုံးဆွဲဖို့ဥပဒေထုတ်ပြန်လိုက်တဲ့အတွက်ရုရှားပြည်ထောင်စုတွေကဝေးလံနဲ့ကမ္ဘာအရှေ့ပြားမှာရှိတဲ့ဘူရီယေးရှားသမ္မတနိုင်ငံကလူနည်းစုတိုင်းရင်းသားတွေကြားမှာသူတို့ကိုယ်ပိုင်ယဉ်ကျေးမှုဓလိထုံးစံတွေတဖြည်းဖြည်းပြောက်ွယ်သွားမှာကိုစိုးရင်ပူပန်နေကြပါတယ်။ရီကာဒိုမကီနာပြဖို့ထားတဲ့သတင်းကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ရုရှားဖက်ဒရယ်ပြည်ထောင်စုထဲမှာတစ်ခုပါဝင်ဖြစ်တဲ့ဘူရီယေးရှားသမ္မတနိုင်ငံကចောင်းသားចောင်းသူကလေးတွေနိုင်ငံတော်တချင်းကိုသူတို့ဘာသာစကားနဲ့တီးဆိုနေတာပါရုရှားမှာမွန်ဂိုလီးယားဘာသာစကားနဲ့ဆက်နွယ်နေတဲ့ဘူရီယက်ဘာသာစကားကိုအဓိကအသုံးပြုတဲ့ចောင်းကအနည်းငယ်ပဲရှိတဲ့အထက်မှာဒီចောင်းလဲပါဝင်ပါတယ်အသုံးပြုသူ3000ကျော်လောက်ရှိတဲ့ဒီဘာသာစကားကိုကုလသမဂ္ဂသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကပျောက်ကွယ်သွားတော့မယ့်ဘာသာစကားစီးရင်ထဲမှာထည့်သွင်းထားတာပါဘူရီယားဘာသာစကားအသုံးပြုသူတွေမရှိတော့တဲ့လောက်နေနေပါပြီလို့ဘူရီယေးရှားပညာရေးနဲ့သိပ္ပံဝန်ကြီးဘဲဇာဆန်နော့ဖ်ကပြောပါတယ
်ဘူရီယက်စကားကိုရေးတတ်တဲ့သူမပြောနဲ့ပြောတတ်တဲ့သူအောင်အတော့ကိုနည်းနေပါပြီ
ဒီနေ့နွေရာသီကျောင်းပိတ်ရဲ့ကျောင်းပြန်အဖွင့်ကျောင်းတွေမှာရုရှားဘာသာကိုရုံသုံးဘာသာစကားအဖြစ်အသုံးပြုဖို့ပြဌာန်းလိုက်တာပါဒီပညာရေးစနစ်တဲ့ဥပဒေကြောင့်ဘူရီယက်လိုတိုင်းရင်းဘာသာစကားကိုမြင့်တင်ဖို့ကတော့အင်္ဂါမိဘတွေအပေါ်မှာပဲမူတည်နေတော့တယ်လို့ပြောရတော့မှာပါပညာရေးနဲ့သိပ္ပံဝန်ကြီးဘဲဇာဆန်နော့ဖ်ကတော့အခုလိုဆက်ပြီးတော့ပြောပါတယ
်проживают более 100 национальностей. В одном классе могут учиться дети разных национальностей. И каждому ребёнку обеспечить
Russia Federal Bilang Zurema mtu kwe pya de tayin da lu myo su te ya jaw hlaw ni thain ja da ba. Sa tin ngan tuk khu da ma su yin chang da re ga tayin da myo kwe a song si nyin nai da phit de twet. Su lo ta yauk chin si ye ba da so ne sin pe bu ga raw let twet ma be lo ma ma phit nai ma bu.
ဘူရီယေးရှားရဲ့မြို့တော်ဦးလန်ဦးဒဲမြို့မှာစီးပွားရေးလုပ်ငန်းတွေနဲ့အစိုးရအကြောင်းတွေမှာဘူရီယက်ဘာသာစကားကိုရုံသုံးအဖြစ်အသုံးပြုနေတာဖြစ်လို့အကြောင်းတွေမှာရုရှားဘာသာကိုသာအသုံးပြုရမယ်ဆိုတာကအတော်ကိုခက်ခဲရှုပ်ထွေးမဲ့ကိစ္စပါဘူရီယက်ဘာသာစကားထိန်းသိမ်းရေးနဲ့မြင့်တင်ရေးစင်တာဒါရိုက်တာအလက်ဇန်ဒာအီလက်ကာရော
ဒီဥပဒေကိုပြဋ္ဌာန်းတာရုရှားရှုံတော့ပေါ့ရုရှားကိုသူတို့အဖအတိုင်းပြည်လို့သတ်မှတ်ထားတဲ့တိုင်းရင်းသားလူမျိုးစုတွေညညွတ်သွေးစီးနေတာကိုထိခိုက်သွားနိုင်တယ်လေဒီဥပဒေကစီလုံးညညွတ်မှုကိုဖျက်ဆီးနိုင်တာပေါ့
လူဒပ်ကမျက်စီအားနည်းပြီးမယ်အနုပညာဝါဒနာထုံသူဖြစ်ပါတယ်သူမိသားစုကဘူရီယက်စကားပြောပါတယ်လူဒပ်ရဲ့အဖေကဘူရီယေးရှားသမ္မတနိုင်ငံဗော်လ်ဂင်စကီဒေသကမဟာယနဂိုင်းဝင်ဗုဒ္ဓဘာသာဖုံးတော်ကြီးတစ်ပါးဖြစ်ပါတယ်သူကဗော်လ်ဂင်စကီဒေသကိုရုရှားမှာဗုဒ္ဓဘာသာထွန်းကားတဲ့အချက်အချာဒေသဖြစ်လက်ခံထားသူပါမျိုးတော်တွင်ကဖုံးကြီးတွေအတွက်တော့ဘူရီယက်ဘာသာစကားပြောက်ွယ်သွားမယ့်အရေးကတမိုင်းတစ်ခေယဉ်ကျေးမှုပြောက်ွယ်တာပါပဲလို့ဖုံးတော်ကြီးရက်ဒနာလာမာကပြောပါတယ
်မျိုးဒစာဘူနာပရီမီယာ
ဒီမှာတော့တော်ရောမျိုးလေးတွေမှာပါဘူရီယက်စကားပြောကြတာပါဦးလန်ဦးတဲ့လူတိုင်းသားပေါင်းစုံနေတဲ့နေရာမှာသာရုရှားစကားကိုသုံးကြပါတယ်
နောင်လာမယ့်နှစ်တွေအတွင်းဘူရီယာဘာသာစကားကိုဆက်ပြီးတော့အသုံးပြုသူကြံမာတော့မလားဆိုတာကတော့စောင့်ကြည့်ရတော့မှာပါ။ရုရှားနိုင်ငံအတွင်းတိုင်းဘာသာစကားပေါင်း50ကျော်ဟာအခုလိုပြဿနာနဲ့ရင်ဆိုင်နေရပြီးပျောက်ကွယ်သွားတော့မယ့်အခြေအနေမှာရှိနေတယ်လို့ကုလသမဂ္ဂသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကပြောပါတယ်ရှင
်။ဒေါ်ရရှင်များရှင်။လာမယ့်2020ပြည့်ရွေးကောက်ပွဲမှာပါတီထက်60လောင်းရည်အရေးချင်းကိုကြည်ပြီးနေပေးကြဖို့အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရည်မှန်းနေပါတယ်။အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့ NLD အနေနဲ့ရွေးကောက်ပွဲမဟာဗျူဟာတစ်ခုသာလက်တွေ့ကျင့်သုံးခဲ့မယ်ဆိုရင်လာမယ့်ရွေးကောက်ပွဲမှာဘယ်လိုရလဒ်တွေထွက်ပေါ်လာနိုင်တယ်ဆိုတာ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မဲဆန္ဒရှင်တွေအနေနဲ့60လရဲ့အရေးချင်းလိုက်ရွေးချယ်ရမယ်ဆိုရင်ဘယ်လိုလူမျိုးတွေကိုရွေးချယ်ခြင်းကြပါသလဲဆိုတာကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။မနေ့ကစနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထမံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ဒေါ်လှလှတန်းရဲ့ EDM 3အင်္ဂလိပ်စာသင်ခန်းစာပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရပါပါရှင်။
ဒီနေ့မြတ်တွေတင်ပြမယ် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက bite bite ကကိုက်ထားတာ the the bullet bullet ကတော့ကြည်စမ်းလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စမ်းကိုကိုက်ထားတာပေါ့ရှင်ဒီအသုံးဆင်းသက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860တခုကနေ1865ခုထိUnion တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချခတ်ချထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whiskey အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကိုက်ပြီးတော့အန်ကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိတ်ပြီးမလုတ်ချင်ပေမဲ့လို့လေအလုတ်အကိုင်းတွေကိုရှော့ချခဲ့ရတယ်လို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ
bite the bullet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဖြစ်ပါတယ်
နလတန်ရဲ့အင်္ဂလိပ်သင်ခန်းစာပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ရပြီးတဲ့နောက်အခုတော့ဒီတစ်ပတ်ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးခြင်းပါတယ်အကျောတဲ့ဇကျောတဲ့ယောဂါကိုခွဲခြားဆုံးဖြတ်နိုင်အောင်ဘယ်လိုစစ်ဆေးမှုတွေလိုအပ်ပြီးတော့ဘယ်လိုကုသနိုင်ပါသလဲအယိုးအကျောအစ်စ်အထူးကုနဲ့စေတက္ကသိုလ်တဲ့အယိုးအကျောအစ်စ်ဆေးပညာဌာနပါမောက္ခဌာနမှဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคยูจอเซชิซูตะมาโรจีบามอคดอกเตอร์ชิซูครับตนเราดีอโจเตโยคะจองကိုပြောခဲ့တဲ့နေရာမှာပြီးခဲ့တဲ့အပတ်တုန်းကတော့ဆရာကြီးဒီယောဂဖြစ်ရခြင်းအကြောင်းရင်းနဲ့ကာကွယ်ဖို့နီလန်နောက်ယောဂဆုံးဖြတ်ဖို့လွယ်ကူစေနိုင်တဲ့လက္ခဏာတွေအကြောင်းကိုပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာကြီးယောဂဆုံးဖြတ်ဖို့ခက်ခဲစေနိုင်တဲ့လက္ခဏာတွေရှိတဲ့အနေထားမှာထပ်စစ်ဖို့လိုအပ်တာတွေနဲ့ကုသမှုအကြောင်းကိုဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဒီယောဂဆုံးဖြတ်ဖို့ခန့်နေတဲ့လက္ခဏာအနေထားမှာဘာတွေထပ်စစ်ဖို့လိုလဲဆရာကြီ
းဖြစ်တယ်လို့ပြောလို့ရတာကဒီလိုမျိုးဓာတ်ရင်းညာ10ခုတော့ရှိနိုင်တယ်ဒါပေမဲ့တစ်ခါက က
ိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရေးစီစဉ်ဖြစ်ပါတယ်။အခုတော့တိုင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုလှည့်ပေးကြအောင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်တဲမှာ NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA နဲ့အစိုးရတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကရင်ပြည်နယ်ဖအံမြို့နယ်မှာမြစ်ချောင်းတဲကရေမတန့်ရှင်းလို့ဒေသခံတွေစိုးရိမ်နေကြရတယ်ဆိုတာနဲ့အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တို့ကြား NCA လက်မှတ်ရေးထိုးခြင်း၄နှစ်ပြည့်ခဲ့ပေမဲ့ငြိမ်းချမ်းရေးကိစ္စတွေမထီရောက်သေးတဲ့အခြေအနေတွေကြောင့်မှကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ NCA လက်မှတ်ရေးထိုးခြင်း၄နှစ်ပြည့်တဲ့နေ့မှာရှမ်းပြည်တောင်ပိုင်းမိုင်းပန်မြို့နယ်ထဲမှာ NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA နဲ့အစိုးရတပ်မတော်တို့တိုက်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်အောက်တိုဘာလ15ရက်နေ့ကမိုင်းပန်မြို့နယ်နောင်ဟီအုပ်စုဝန်ကန်ကညွာအနားမှာနိုင်ရွက်ခတ်အကြတိုက်ခတ်မှုဖြစ်ပွားခဲ့တာပါ2015ခုနှစ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်း2019ကနှစ်အချိန်ထိအစိုးရတပ်မတော်နဲ့ RCSS ကြားတိုက်ခတ်မှု52ကြိမ်ရှိပြီး2019အတွင်းမှာပဲတိုက်ခတ်မှု5ကြိမ်ရှိပြီဖြစ်ကြောင်း RCSS SSA ကပြောပါတယ်
ကရင်ပြည်နယ်ဖအံမြို့နယ်မှာရှိတဲ့ချေးရွာတချို့မှာအခုလတွင် AI နဲ့ရေတွင်းရေတွေရုတ်တရက်မဲနေလာတာကြောင့်ဒေသခံတွေတောက်တုံးရေမတုံးရေတော့ပဲစိုးရိမ်နေကြရပါတယ်။ဒါပြင်လက်ရှိချိန်မဲလာတဲ့ရေအိမ်တွင်းမှာလည်းခူအောင်နေတဲ့ငါးတွေစတင်သေဆုံးလာတာရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။အဆိုပါရေမဲလာတဲ့ချေးရွာတဲ့မနီမဝေးမှာမြန်ကလေးဘီလက်မြေစက်ယုံရှိနေတယ်လို့စက်ယုံတွေကြောင်မီတွေနဲ့လဲပတ်ဖို့ပုံထားတဲ့ကြောင်မီတွေတွေကြောင့်အနီးနားရွာနားမှာရှိတဲ့ရေတွေမဲရွာတယ်လို့လည်းအဲ့ဒီမှာရှိတဲ့ဒေသခံတွေကသုံးသပ်ပြောဆိုနေကြပါတယ်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာအောက်တိုဘာလ15ရက်နေ့နနက်ပိုင်းကအစိုးရစစ်တပ်ကပစ်ခတ်တဲ့အတွက်စစ်အောင်ကျေးရွာကရွာသားတဦးတေဆုံးပြီးရွှေလိုင်းကျေးရွာကကျောင်းသားတဦးဒဏ်ရာရရှိခဲ့ပါတယ်။တေဆုံးသွားသူကတော့ကြောက်တော်မြို့နယ်စစ်အောင်ကျေးရွာကဦးကလားမောင်ခေါ်ဦးခေအောင်ကြည်ဖြစ်ပြီးဒဏ်ရာရသူကတော့ရွှေလိုင်းကျေးရွာကအဝေးတင်တက္ကသိုလ်ကျောင်းသားကိုနေဆောင်ဝင်းတို့ပဲဖြစ်ပါတယ်။ဦးခေအောင်ကြည်ဟာစင်အိုးချိုင်ကျေးရွာအသွားမှာစစ်တပ်ကဖမ်းဆီးတာခံရပြီးရွှေလိုင်းကျေးရွာဘုံတော်ကြီးကျောင်းအနီးမှာတနတ်ဒဏ်ရာနဲ့တေဆုံးနေတာကိုတွေ့ရကြောင်းကိုနေဆောင်ဝင်းမှာတော့စစ်တွေကိုကျောင်းသားတက်ဖို့ကားထုတ်နေတုန်းပြစ်ခတ်ခံရတဲ့အတွက်ဦးခေါင်းနဲ့နှောက်ကြောမှာငါးချက်ထိမှန်ဒဏ်ရာရရှိခဲ့တာဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်။ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးမင်းတန်းကတော့တေဆုံးသူတွေဟာအေးတက်ဖွဲ့ဝင်တွေဖြစ်တယ်လို့ပြောပါတယ်
ကချင်ပြည်နယ်မိုးညင်းမြို့နယ်ကအောက်တိုဘာလဒုတိယပတ်တွင်ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIA ဘက်ကပြောပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့အစိုးရတပ်မတော်ကြားတိုက်ပွဲကုလနီဘာရက်သက်ရံကနေတဖန်ပြန်လည်ဖြစ်ပွားလာတာဖြစ်ပြီးအောက်တိုဘာလ14ရက်နေ့က KIA တပ်မှရှစ်နယ်မြေဖြစ်တဲ့မိုးညင်းမြို့နယ်တွင်နှစ်ဖက်ထိတွေ့မှုတွေဖြစ်ပွားခဲ့တာဖြစ်တယ်လို့ KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ပူကပြောပါတယ်။ Tamuroga tapeta apiya gala kungsung dwara phipi akhu phi pwa de tai pwae ma 2019 khu ne twin kachin lut lai yee tamuro kyan yi ne tamuro ro ja parama song chain phit de tai pwae phit de lo kyan yu bhet ga pyo ba de
lame 2020 athwe thwe yue kaw pwae ma mun pi ne shi tat twin mae yong re ko lut lat swa saung ji khwin pe twa me lo mun pi ne yue kaw pwae commission apwe khwe yong ga atwin yin mu u hain lin that ga pyo ba de ရွေ းကောက်ပွဲအတွက်အခြေခံမဲစင်းပြုစုရေးစီမံချက်အရမွန်ပြည်နယ်မှာစက်တင်ဘာလကုန်အထိမဲစင်း 18,200 ကျော်ကောက်ခံရရှိထားပြီးတပ်မတော်သားတွေနဲ့အတူနေအိမ်ထောင်စုဝင်တွေမပါသေးဘူးလို့ဆက်ပြောပါရယ်ရွေးကောက်ပွဲဤဥပဒေမှာတပ်မတော်သားတွေနဲ့အတူနေအိမ်ထောင်စုဝင်တွေရမယ့်အမြင့်စည်းရင်းကိုတပ်ဆိုင်ရာတပ်မိုးရဲ့အကူအညီနဲ့သူတို့ရဲ့တပ်ရင်းဌာနချုပ်တီးရှိရာရက်ကြေးမဲစင်းထည့်သွင်းသွားရမှာဖြစ်ပါရယ်ပြီးခဲ့တဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲမှာမွန်ပြည်နယ်အတွင်းမဲယုံပေါင်း916ရုံရှိပြီးတပ်တွင်းမဲယုံက49ရုံရှိခဲ့ပါတယ်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါအောက်တိုဘာလ15ရက်နေ့မှာအစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တို့ NCA လက်မှတ်ရေးထိုးခြင်း၄နှစ်ပြည့်ခဲ့ပြီမဲ့တိုက်ပွဲတွေမငြိမ်သက်သေးသလိုငြိမ်းချမ်းရေးကိစ္စတွေမှာလည်းထိရောက်မှုအားနည်းနေတယ်လို့လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကဆိုပါတယ်နမ်ဟုံကနေစူးစီးတင်ဆက်ထားပါတယ် ငြိမ်းချမ်းရေးလေးနှစ်ပြည့်ကာလမှာအပြည့်ရလက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်တပ်ဖွဲ့တွေရဲ့ Federal ပြည်ထောင်စုတိဆောက်ရေးလွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်မရှိသေးဘူးလို့ ALP ကောင်းဆောင်တဦးဖြစ်တဲ့ဒေါ်စောမြတ်ရာစာလင်းကပြောပါတယ
်ကျမတို့ပြည်တွင်းကိုလွတ်လွတ်လပ်လပ်သွားလာခွင့်ရတယ်ကျမတို့အစိုးရနဲ့ဂုဏ်ပြုရသူဆင်းနေခွင့်ရတယ်ဆိုတာကလွှဲလို့ရှိရင်အကျိုးအာဏိသိမ်းအမျက်ဆိုတာမျိုးကတော့ကျမတို့မှာဘာမှမရှိသေးပါဘူးကျမအထူးသဖြင့်ဆိုလို့ရှိရင်ကျမတို့ပြောရမှာက Federal ပြည်ထောင်စုကိုတိဆောက်မယ်ဆိုလို့ရှိရင် Federal ပြည်ထောင်စုရဲ့ဟိုဒီဆက်ဖို့ဆိုင်ရာမူတွေကျမတို့မရနိုင်သေးဘူး။နောက်ပြီးလို့ရှိရင်ဟိုအစိုးရတရက်ကိုပုံပုံဖို့အတွက်ကိုဘယ်လိုပုံစံမျိုးပုံပေါ်လာလဲဆိုတာအာကျမတို့အဆုံးစွန်တို့ဆွေးနွေးမှုကိုကျမတို့မရနိုင်သေးဘူး။အဲ့ဒါကြောင့်ကျမတို့ကထိထိရောက်ရောက်လက်ဆုပ်လက်ကင်ပြနိုင်တဲ့အကျိုးအာဏိသိမ်းဆိုတာကျမတို့မှာသိမ့်ရှိသေးဘူး။အရင်ကနေသေးတယ်
တစ်ဖက်ကလည်းဩဂုတ်လကစပြီး NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းနာလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်တို့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးဒေသခံလူထုတေကြေထိခိုက်ဒဏ်ရာရရှိခဲ့ကြပါတယ်။ဒါကြောင့် NCA အပေါ်လူထုကဘာကိုအားကိုးနိုင်မလဲဆိုတဲ့အပေါ်ငင်းချိုင်းလုပ်ငန်းစဉ်တလျှောက်ပါဝင်လာတဲ့ပြည်ထောင်စု Institute ကဒါရိုက်တာဦးခွန်ဆိုင်ကအခုလိုပြောပါတယ်
။ငါတို့နိုင်ငံကြီးရဲ့ပြဿနာကိုဖြေရှင်းဖို့ဆိုတာဟာလက်နက်နဲ့ဖြည့်ရှင်းနိုင်တာမဖြစ်ဘူးเนาะတွေ့ဆုံဆွေးနွေးပြီးတော့မှပဲဖြည့်ရှင်းနိုင်တယ်ဆိုတဲ့အတွေးအခေါ်အစ်စ်ယဉ်ကျေးမှုအစ်စ်တမရာကြီးဦးသိန်းစိန်ကိုယ်တိုင်သုံးဆွဲကြတဲ့ဟောဟာရာဖြစ်တယ်ဒီအတွေးခေါ်တဲ့ယဉ်ကျေးမှုအစ်စ်တွေဟာကျွန်တော်တို့ရဲ့အသေးရေဦးရေအယိုးအစီအချင်းတွေမှာဆွဲကပ်ဖို့အချိန်ရောက်နေပြီသို့တော်လည်းပဲအခုထိတချို့ပုံကိုယ်တွေတချို့ခေါင်းဆောင်တွေအတွက်အမတန်မှကြံ့ကြာနေသေးတယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်ဒီလိုမျိုးကြံ့ကြာနေတဲ့မြတ်ကာလပတ်လုံးကတော့တိုက်ပွဲတွေအဆက်ဖြစ်မှာပဲဖြစ်တယ်
2015ခုနှစ်ကသမရကြီးဦးသိန်းစိန်ရဲ့ကမ်းလှမ်းမှုကြောင့်တိုင်းနာလက်နက်ကိုင်တပ်ဖွဲ့ဆယ်ဖွဲ့ဖြစ်တဲ့ RCSS SSA KNU DKPA KNLAPC ABSDF ALP PNLO CNF တို့က MCA လက်မှတ်ရေးထိုးခဲ့ကြပြီး2018ခုနှစ်တုန်းကတော့လာဟု LDU နဲ့မွန်ပြည်သက်ပါတီ NMSP တို့ကထပ်ပြီး MCA လက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါပေမဲ့လည်းမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တအန်းပလောင်တပ်ဖွဲ့ TNLA ရခိုင်လက်နက်ကိုင်အဖွဲ့ AA ကိုကန့်တပ်ဖွဲ့ MNDAA တို့ကတော့ MCA လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးသလိုတိုက်ပွဲဖြစ်ပွားနေဆဲလည်းဖြစ်ပါတယ်။ ဆက်ပြီးတော့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်တုကိုချင်းပြည်နယ်ဟာခါမြို့စီပင်ပန်းချံမှာချင်းကောင်းဆောင်၃ဦးရဲ့ရုပ်တုနဲ့အတူစိုက်ထူမယ်လို့ချင်းပြည်နယ်အစိုးရကပြောဆိုထားပါတယ်။တိုင်းသားဒေသမှာဗိုလ်ချုပ်အောင်ဆန်းရုပ်တုစိုက်ထူရေးဟာဘလောက်ထိအရေးပါပါသလဲ။ဒီကိစ္စကိုချင်းလူထုကကိုလက်ခံပါသလား။နိုင်ကုန်းအင်ကနေတင်ဆက်ထားပါတယ်။
ချင်းပြည်နယ်ရဲ့မြို့တော်ဟာကမှာဗိုလ်ချုပ်အောင်ဆန်းကျေးရုပ်ထုစိုက်ထူရေးကိစ္စနဲ့ပတ်သက်ပြီးလူထုအကြားစန့်ကျင်ကန့်ကွက်မှုတွေကြေလောင်စွာပေါ်ထွက်လာပြီးနောက်မှာတော့ဗိုလ်ချုပ်ရုပ်ထုတစ်ခုတည်းမဟုတ်ပဲပင်လုံစာချုပ်မှာလက်မှတ်ရေးထိုးခဲ့တဲ့ချင်းကောင်းဆောင်၃ဦးဖြစ်တဲ့ဦးလူမုံ၊ဦးကီယိုမန်၊ဦးထောင်စခုတ်ရုပ်ထုနဲ့သူစိုက်ထူဖို့ချင်းပြည်နယ်အစိုးရဖွဲ့ကနေစီစဉ်နေတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ချင်းပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစိုးထက်ကအခုလိုပြောပါတယ်။ဒီ
ကိစ္စကလေးလည်းရအားရရှိတယ်။ကျွန်တော်ချင်းသောသော၃ယောက်ဖြစ်တဲ့ဒီပင်လုံဆိုင်ချက်မှာလက်မထိုးတဲ့၃ယောက်ကိုကျွန်တော်တို့ရဲ့အမှတ်တရကြောက်တိုင်ဆိုက်ပြီးတော့မှဟို ချင်းလိုဗမာလိုအင်္ဂလိပ်လိုအဲ့လိုပဲတုံးပဲနဲ့တယောက်ချင်းကိုသူတို့ရဲ့တမန်ကြောင့်ကိုကျွန်တော်ရေးဖို့ဆိုပြီးလောက်ထားတာရှိတယ်အဲ့တော့ပြည်ကလေးနဲ့ကဘတ်ဂျက်အခြေအနေကမလုပ်ဖြစ်ဘူးဆိုတော့အခုကတော့အဲ့ဒီတန်းညာပြီးရင်ဘူဂျိုချင်းတို့ခုရဲမဟုတ်ပဲနဲ့အဲ့ဒီခေါင်းဆောင်၃ယောက်ပေါ့
ဟုတ်ကဲ့
ဟိုကျွန်တော်ကြောင့်မထွက်၃ယောက်အပါနဲ့လောလောချောက်တဲ့အပါနဲ့ကျွန်တော်တို့ဘုနောက်ရှင်ပညာပြီးရင်တော့လုံးမယ်လို့အဲ့လိုရားထားတာပဲရှိတယ
်ဘူဂျိုချင်းရုပ်ဆိုင်သူမဲ့အစီအစဉ်ကိုဟာခါရဖက်လူမှုဖွဲ့စည်းများကွန်ရက်ကအစည်းအဝေးနှစ်ကြိမ်ကျင်းပပြုလုပ်ခဲ့ပြီးစန့်ကျင်ကန့်ကွက်ခဲ့ကြတယ်လို့ဟာခါရဖက်လူမှုဖွဲ့စည်းကွန်ရက်ကညှိနှိုင်းရေးမှူးဆလိုင်းထောင်ကျုံနှုံးကပြောပါတယ်
ဒီကခါမဟုတ်သေးဘူးလို့ကျွန်တော်မြင်တယ်ကျွန်တော်တို့လူချင်းတဲ့ဖက်ဒရယ်မရသေးဘူးရုပ်ထုထက်အရင်လူချင်းတာကလက်တွေ့ကျွန်တော်တိုင်းတာတွေလူချင်းတဲ့ဖက်ဒရယ်ရပြီးမှကြေရွေးလွတ်တယ်လို့ရှိရင်လေကျွန်တော်စိတ်ဆရာလည်းမလိုပါဘူးလွတ်တယ်လို့ရှိရင်တော့ဒေတာခန်တွေကပဲစိတ်ချင်းစိတ်မှမှာ
အမျိုးသားဒီမိုကရေစီဖွဲ့ချုပ်အန်အန်ဒီအစိုးရဖွဲ့တက်လာပြီးနောက်ပိုင်းကစလို့တိုင်းဒေသအပါဝင်တိုင်းပြည်လုံးမှာဘူဂျိုအောင်ဆန်းကြေရုပ်ထုစိုက်ထူရေးလုပ်ငန်းတွေကိုလှုပ်ဆောင်လာခဲ့ကြတာပါချင်းမျိုးရာဒီမိုကရေစီဖွဲ့ချုပ် CNLD ပါတီပူသွဲဥက္ကဋ္ဌပုနုထံကကတော့တိုင်းသားတွေလိုချင်တာဘူချုပ်ရဲ့ဂရိတာဖြစ်ပြီးရုပ်သူမဟုတ်ဘူးလို့ဆိုပါတယ
်ကျွန်တော်တို့ကဘူချုပ်ရဲ့ဂရိပဲတိုင်းရင်းသားအလုံးကလူချင်တယ်ဘူချုပ်ရဲ့ဂရိကဒန်တူရီတို့ကိုပိုင်ပြထန်းခွင်းတို့ဒီဟာရခုတိပေါ်မလာတည်တဲ့အခါလူတွေအမိဆုံးကုန်တာပေါ့
ပြီးခဲ့တဲ့နှစ်ကချင်းမီနယ်သံတလန်မြို့မှာလဲဘူချုပ်အောင်ဆောင်ကြေယုတ်သူစိုက်သူဖို့ပြည်နယ်စုရကစီစဉ်ခဲ့ပေမဲ့ဒေသခံပြည်သူတွေကလည်းစန့်ကျင်ကန့်ကွက်ကြတာကြောင့်ပြန်လည်ရုပ်သိမ်းခဲ့ရပါတယ
်အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်ထဲမှာ NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA နဲ့အစိုးရတပ်မတော်တို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။ကရင်ပြည်နယ်ဖအံမြို့နယ်မှာရှိတဲ့ကျေးရွာတချို့မှာမြစ်ချောင်းထဲကရေတွေဟာမဲနဲ့လာပြီးငါးတွေတိုက်ဆုံမှုဖြစ်ပွားလာတဲ့အတွက်တရက်ခံတွေကစိုးရိမ်နေကြပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေဆက်ဒီတာတိုင်းရင်းသတင်းတွေစုစည်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပါ။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com နဲ့VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News 2မှာလဲကျမတို့အခုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းပဲနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
။စီးရီးယားနိုင်ငံမြောက်ပိုင်းမှာခလက်နက်ကိုင်တွေကိုတိုက်ခိုက်နေတာကနေနိုင်တီးယား20အပြည့်ရဖို့တူရကီကဂျာဇာရီနေမှာသဘောတူလိုက်ပြီးလို့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကအန်ကာရာမြို့တော်ကနေကြေညာပါတယ်။တူရကီသမ္မတရီချစ်တိုင်ယပ်အာရိုဝန်နဲ့အချိန်တော်ကြာဆွေးနွေးပြီးတဲ့နောက်အခုလိုကြေညာတာပါဒီလိုပြည့်ရလိုက်တာကြောင့်တူရကီတောင်ဘက်နယ်စပ်စီးရီးယားနိုင်ငံတွင်32ကီလိုမီတာကျော်ဝန်းတဲ့ဂျားကန်စုံကနေ Card YPG လက်နက်ကင်တွေထွက်ခွာဖို့အချိန်ရသွားစီမယ်လို့ဒုသမ္မတပန့်စ်ကပြောပါတယ်သမ္မတဒိုနယ်ထရမ့်ကအမေရိကန်တန်တမာတွေကိုသူ့ရဲ့ကိုယ်ရေးရှင်နေရူရီဂျူလီယာနီနဲ့လက်တွဲလှုပ်ဆောင်ဖို့အမိန့်ပေးခဲ့တဲ့အကြောင်းသမ္မတအင်ပီရိုကဂျာတာဘရီနီမှာအတည်ပြုပြောဆိုပါတယ်ယူကရိန်းနိုင်ငံဘက်ကစုံစမ်းစစ်ဆေးမှုတွေလုပ်လာစေဖို့ဖြစ်ပြီးဒါဟာသမ္မတထရမ့်ရဲ့နိုင်ငံရေးရာအသာစီးရစေမှုနဲ့ဆက်စပ်ပြီးယူကရိန်းအတွက်စီးရဲအကူအညီပေးဖို့ပါ။2016သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီကသမ္မတလောင်းဟီလာရီကလင်တန်အနံ့ရရေယူကရိန်းကအဓိကကဏ္ဍကနေပါဝင်နိုင်မွေရှိခဲ့တာကိုသမ္မတထရမ့်ကစိုးရိမ်ကြောင်းနဲ့ဒါကိုယူကရိန်းမှာအဓိကစုံစမ်းပေးဖို့ပန်ကြားခဲ့တာဖြစ်ကြောင်းသမ္မတအိမ်ပြူတော်မှုဆောင်ယာယီမှုဆောင်ရာရှိချုပ်မက်မူဗနီကတနောက်တွေကိုပြောပါတယ်။ဥရောပသမဂ္ဂ EU တွေကနေပြည်ထောင်နိုင်ငံနှုတ်ထွက်ရေး Brexit နဲ့ပတ်သက်ပြီးအခုနောက်ဆုံးရလာတဲ့သဘောတူညီချက်ကိုစနေနေ့ပြည်ထောင်ပါလီမန်အစည်းအဝေးမှာလွှတ်တော်အမတ်တွေထောက်ခံပေးကြမယ်လို့ EU ခေါင်းဆောင်တွေကမျှော်လင့်နေပါတယ်။ဒါပေမဲ့ပြည်ထောင်တိုက်ခိုက်နိုင်ငံရေးပါတီတွေကတော့ထောက်ခံမှာမဟုတ်ဘူးလို့ပြောနေကြပါတယ်။ထိုင်းနိုင်ငံမှာလူမောင်ခိုကူးခံရသူတွေကိုကျူးလွန်သူတွေကတင်နာကြေးပေးဖို့တရားရုံးတွေကဆုံးဖြတ်ချက်ချထားတဲ့မကြာသေးခင်နှစ်တွေကအမှုပေါင်း69ရာခိုင်နှုန်းကျော်မှာကျူးလွန်သူတွေဟာတရားဝင်ဆုံးဖြတ်ချက်ကိုလွတ်လွရှုပြီးတင်နာကြေးမပေးကြသေးဘူးလို့Thompson Riders Foundation ကတည်ကြားရခဲ့တဲ့အချက်အလက်တွေမှာတွေ့ရတဲ့အကြောင်း Riders သတင်းတပုတ်မှာရေးထားပါပါခင်ဗျာ
။သတင်းချင်းချက်ကိုကိုကျော်ကျော်သတင်းပြပြပေးခဲ့တာပါ။ဒီမနေ့အစည်းအဝေးထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာ Engineer ကတော့ Keith Holmes ဖြစ်ပါတယ်။တောက်ကြမနေ့ VOA စီစဉ်တွေကို line to meter 24 40 51နဲ့ line lat meter 190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။VOA စီစဉ်တွေကိုနားဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.